မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတပ်ဖြတ်နေတာသတင်းသမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေရတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ချနေကပြောကြားလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးရေးရဲဆက်ဆက်ဖိနှိပ်နေတာတွေကိုအန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှင်းချလိုက်ကြောင်းလည်းနယူးယ ုချက်တွေကိုစစ်တပ်ကလက်မခံသေးကြောင်းဖော်ပြထားတယ်လို့လည်းစတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ
် The military continues to defy calls including by the Security Council to end violations of
ခြေကလူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ဖို့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့လုံခြုံရေးကောင်စီအပါအဝင်တောင်းဆိုမှုတွေကိုမြန်မာစစ်တပ်ကဆက်လက်ပြီးငြင်းဆန်နေသေးပါခိုင်မာပြီးညီညွတ်တဲ့နိုင်ငံတကာတုံ့ပြန်မှုအရေးတကြီးလိုအပ်ခဲ့ပါတယ်လို့သူကပြောသွားတာပါဒီတော့တွင်မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းအောင်ပန်းမြို့မှာတောက်ကြနေကဆရာနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲကိုစစ်တပ်ကဖြိုခွဲမှုကြောင့်အနည်းဆုံးလူ၈ဦးတေဆုံးခဲ့ပါတယ်မြန်မာပြည်သူတွေနဲ့ငြိမ်းချမ်းတည်ငြိမ်ပြီးတာယာဝါပြောတဲ့နိုင်ငံဖြစ်လာစေဖို့ဆိုတဲ့သူတို့ရဲ့မျှော်မှန်းချက်တွေနဲ့တစ်ထက်သေးကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဆက်လက်ရည်တည်နေကြောင်းလဲစတီဖင်ဒူဂျာရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်